မြန်မာနိုင်ငံရဲ့ဆိုးရုံနေတဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်မယ့်အလားအလာနဲ့တယ်လို့စီးပွားရေးနဲ့နှိစက်သူတွေကမြင်ကြပါတယ်။စစ်တပ်အာဏာသိမ်းပြီးတော့ပြီးစက်ရုံအလုပ်ရုံတွေရပ်ဆိုင်ပိတ်သိမ်းတာပိုများလာတယ်လို့အလုပ်လက်မဲ့တိုးပြီးတော့စီးပွားရေးပိုးပြီးတော့ဆိုးရုံလာနေတဲ့အပေါ်အခုလိုသုံးသပ်ကြတာပါ။ဒီအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်မြင်မြန်ထားတဲ့ကိုဝင်းမင်းကဆက်ပြောပြပါမယ်
။ဟုတ်ကဲ့အခုလိုဒီစက်ရုံအလုပ်ရုံတွေပိတ်သိမ်းနေရတဲ့အနေအထားနဲ့ပတ်သက်ပြီးရွှေလင်းပန်းစက်မှုဇုံကနောက်ဆုံးအခြေအနေကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
လက်ရှိမှာတော့ကျွန်တော်တို့ဒီစက်မှုဇုံပေါ်မှာတော့လုပ်ငန်းတွေအားလုံးကဟိုဒီကာလမှာအခက်အခဲတွေဟိုအများကြီးကြုံတွေ့နေကြရတယ်။သူပြင်ဒီဘန်နဲ့ဝေးကြီးအခက်အခဲဘန်ဝေးယူထုတ်လို့မရတာတို့ဟိုကုန်ညမရရှိရတို့တခြားဟိုအော်ဒါရချိမှုအခက်အခဲပေါ့ဒီလိုမျိုးအကြောင်းအရာတွေလည်းဆုံးပါတော့ကိုဗစ်တတိယလှိုင်းပြင်းထန်မှုအခက်အခဲပေါ့ကဲကဲဘာလို့လဲကြောက်မလို့ပေါ့နော်။ဟိုတရှိမှာတော့ပိတ်သိမ်းသွားတဲ့ဆက်ရုံက15ရုံနဲ့20ကျားလောက်အပြီးပိတ်သိမ်းသွားတာရှိပါတယ်။နောက်ယာယီပိတ်သိမ်းခွင့်တင်တာကရုံ30လောက်ရှိပါတယ်။စုပေါင်းပေါင်းလိုက်တော့ရုံ50ဒီပါလောက်ရှိတယ်ပေါ့နော်။အော်ရုံ50ဒီပါလောက်မှာဝန်ထမ်းဥယျာဉ်စုစုပေါင်းလုံးသမားနဲ့ဝန်ထမ်းစုပေါင်းဥယျာဉ်1000ကျော်လောက်ပေါ့နော်။ပါမင်းနဲ့ဟိုဝန်ထမ်းဥယျာဉ်နဲ့လုံးသမား1000ကျော်လောက်တော့လက်ရှိစီးရောက်သွားတာကျွန်တော်တွေ့ရတယ်
။ဒါအပြင်မကြသေးခင်ကပိတ်လိုက်ရတဲ့မြမယူနစ်အထယ်ချုပ်စက်ယုံကအလို့သမားခေါင်းဆောင်တူကလည်
းစက်ယုံပေးရတာတော့သူတို့ကတော့ဒီ order တွေမရတော့လို့ပေါ့နော်ပြောမစင်တော့ယာယီပိတ်သွားတာပေါ့အဲ့လိုမျိုးဒီနိုင်ငံရေးတွေယောဂဈေးတွေပြီးွားလို့အချိန်ကြီးကောင်းတယ်ဆိုလို့ဆိုရင်တော့ပြီးတော့ဒီ order တွေလည်းပြန်ရတော့ရမယ်ဆိုလို့ဆိုရင်တော့ချက်ချင်းပြီးတာနဲ့အကုန်ပြန်ဖွင့်မယ်ဆိုပြီးတော့သူတို့ကတော့အဲ့လိုမျိုးတွေတော့ပြောသွားတယ်ဒါပေမဲ့ပြန်ဖွင့်တယ်ဆိုလို့ဆိုရင်တော့ဒီလူတွေပြန်ခေါ်မခေါ်တော့ဒါသူတို့ပေါ်မှာပဲမူတည်တာပေါ့နော်အာအလုံးလက်မဲ့တွေကျမတို့အများကြီးဒုက္ခရောက်သွားတာစက်ရုံစားပြီးတော့လက်ပတ်တာ900ကျော်လောက်ရှိရပေါ့နော်900ကျော်ရှိပြီးတော့ဒီယောဂအကြောင်း order တွေမရတာနဲ့ short တာ short တာနဲ့အခုနောက်ဆုံးပရမတ်2တုပ် short ပြီးွားမှနောက်ဆုံးပိတ်လိုက်တဲ့အချိန်မှာကျမတို့385ယောက်ပဲကျန်တော့အခုကျမတို့အနားမှာပဲလောလောဆယ်လက်တလောကျမတို့နား၄ယောက်အောင်ကြည့်ပါကြပြိုင်နေအဲ့လိုမျိုးတိုင်းသားမှာအခုတိုင်းသားရာစမှုဆုံးဒုံတက္ကသိုလ်5တိဆိုအနည်းဆုံးယုံပေါင်း450လောက်ကိုရှိ
လက်ရှိစီးပွားရေးအခြေအနေဆွေရုပ်လာတဲ့အပေါ်စီဝါရီလီလာသုံးသက်သူဦးမွေးခင်ကအခုလိုသုံးသက်ပြပါတယ
်အခုတော့ဗျာဟိုအားလုံးသိတဲ့အတိုင်းဒီယောဂကိုပြယောဂပြီးတန်ရောကျွန်တော်တို့နိုင်ငံကြီးပြောင်းနေဒီကြောင်ရောဟိုဆုတ်ယုတ်သွားတာပေါ့နော်ဟိုတိုင်းပြည် GDP ကအနှုတ်ပြသွားပြီးရောအနှုတ်18ရာခိုင်နှုန်း20ရာခိုင်နှုန်းလုံးတော့ထိကျသွားမယ်ဆိုတော့ဒါစီဝါရီတော်ဆုတ်ယုတ်သွားတယ်ပြောရမယ်လက်တွေမှာလည်းကျွန်တော်တို့ယင်းနိမ့်မြုံနန္ဒာလေးထွက်ကုန်နေလုပ်ငန်းလေးလေးကုန်နေအောက်ခြေကြီးစီးပွားရေးလုပ်ငန်းလေးမလဲပတ်တာရှိတယ်ဆိုတော့ဟိုစီးပွားရေးတော့ကျသွားပြီးတော့ဟိုရှေ့လာလာကောင်းမှုကိုမျောလင့်စရာမရှိသလောက်အခြေအနေမျိုးတော့ဖြစ်သွားတာပေါ့နော
်ဒါအပြင်တခြားကြုံနေရတဲ့စီးပွားရေးပြဿနာအခြေတဲတွေကိုလည်းစီးပွားရေးလုပ်ငန်းရှင်က
အဓိကတော့ကျွန်တော်တို့က expo ကလည်းအတင်းတော့အများကြီးမပို့နိုင်ဘူး expo ကြောင့်လည်းကျွန်တော်တို့ကမကြောက်ဘူးပေါ့နော် expo ကလည်းလို့တော့ကျွန်တော်တို့တွင်းနေရတဲ့အခါမှာနေ့စဉ်လူရဲ့ဒီနေ့ဆိုရင်ဒေါ်လာကြီးထောက်ပေါ့ CV ဒီနေ့ဖြတ်သွားမနေ့က1100ကျော်ဒီနေ့1300ကျော်တယ်ဆိုတော့ဒေါ်လာကြီးကဒီ1100ထိသွားတဲ့အခါမှာဒီနေ့လက်လီဈေးကြီးကြီးချိလိုက်တော့ဘယ်ပြီးရနေ့ရမှာလဲ1100ကျော်ဈေးကြီးဒီနေ့1300ကျော်လက်လီဈေးရောင်းနေကြတဲ့ CV ပေါ့နော်3လီတာကိုဆိုတဲ့အခါကျတော့ဒီစီစီတက်တယ်ဆောင်းဆောင်းဆက်စီစားစီတက်တယ်စားစီစားစီစီတက်တယ်နောက်ပြီးတော့ဒီဟိုကျွန်တော်တို့ဆက်သုံးစီစီတက်တယ်ဒီအင်ဂျင်ဝါလို machinery နောက်ပြီးတော့လူသုံးကုန်ဆေးဝါးပေါ့အထူးဒီအားဒီစီတက်တဲ့အခါမှာလူရဲ့အလုပ်ကံရလဲအခွင့်အရေးလဲအရင်လိုမပေါ်များဘူးမပေါ်များတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုရင်နှစ်ခုပေါ့ဝင်ငွေတိုးမလာဘူးဒါပေမဲ့ expense ကြီးကြီးတက်လာတယ်အဲ့နှစ်ခုကြာမကြီးများမှုကြာပါအများကြီးခက်ခဲကြုံရတယ်ပေါ့နော်အဲ့ဒီချို့ဆိုလဲဟိုဆက်ဒီအချိန်မှာဟိုချိုးပစ္စည်းတွေနဲ့လို့ဆိုတော့ဘာမှမရောင်းမနဲ့ကောက်တူထိုင်နေတဲ့အနေအထားမှာရှိတယ်။ဘာကြောင့်လဲဆိုတော့ရောင်းမိပြန်ဝယ်လို့မရအောင်ရောင်းမိပြန်ဝယ်လို့မရအောင်ဆိုတော့ဒီလက်ရှိငွေစည်းဟိုမတည်ငြိမ်မှုကလည်းစီးပွားရေးအတွက်ကိုကျွန်တော်စိတ်ခေါ်မှုအများကြီးဖြစ်စရာပေါ့နော်
။အခုလိုစီးပွားရေးဆွေရုပ်ကျဆင်းလာမှုကိုဖြစ်ရှင်းနိုင်ဖို့ဘလို့အကြံပြုချင်ပါလဲလို့မေးရမှာဦးမင်းခင်က
အရင်တုန်းကစဉ်းစားဖို့ဒီပြီးခဲ့တဲ့ဆယ်နှစ်မတိုင်ခင်ကစဉ်းစားဖို့အဲ့မတိုင်ခင်ကစီမံခန့်ခွဲပုံဒီကိုကျွန်တော်တို့ဟိုပြန်သွားမယ်ပုံစံပြန်မြင်နေရတယ်လေအဲ့ဒါတွေကထည့်တွေ့ရင်ကျွန်တော်တို့အနေနဲ့ကလုံလောက်တဲ့ပြောင်းလဲတစ်ခုအခြေအနေတစ်ခုထပ်ပြီးဖြစ်မလာဘဲနဲ့တော့အကောင့်ဘက်ကိုသွားနိုင်မလားအလားအလာအခြေအနေမရဘူ
းတကယ်တော့ကမ္ဘာဘဏ်ကလည်းမြမစီးပွားရေးဟာဆက်ရနာသိမ့်ပြီး18ရာခိုင်နှုန်းကျဆင်းသွားတယ်လို့သုံးသပ်ထားပါတယ်ခင်ဗျ